ပြည်နယ်ငယ်နဲ့ကုံသွေးဆွေးနွေးမှုတွေမအောင်မြင်ဖြစ်ခဲ့ရတဲ့အကြောင်းပြောဆိုနေတာကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကပယ်ချလိုက်ပါရဲ့။ကမ္ဘာစည်းဝါးရေးအင်အားကြီးနှစ်နိုင်ငံကြားကုံသွေးစစ်ဖြစ်နေပြီလို့အများကပြောနေပေမဲ့သမ္မတထရန့်ကတော့ကရောက်စဖြစ်တဲ့သဘောမျိုးနဲ့သာပြောဆိုခဲ့တာပါ
။ But we had a deal that was very close and then they broke it.
သဘောတူညီချက်ရရှိလို့နှိပါဖြစ်ခဲ့ပြီးမှတရုတ်နိုင်ငံဘက်ကပြက်ကွက်ခဲ့တာဖြစ်တဲ့အကြောင်းသမ္မတထရန့်မနေ့တုန်းကပဲတင်ပြတော်မှာသတင်းတောက်တွေကိုပြောဆိုသွားတာပါဒေါ်လာဘီလီယံ200လောက်တန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေပေါ်ခုနေတွင်းမြင့်ကောက်ခံမှုဆုံးဖြတ်ခဲ့တဲ့ပုံမှာလည်းသမ္မတကကာကွယ်ပြောဆိုသွားပါတယ်အပြန်အလှန်အနေနဲ့တရုတ်နိုင်ငံကဒေါ်လာဘီလီယံ60တန်ဖိုးရှိတဲ့အမေရိကန်သွင်းကုန်တွေပေါ်ဇွန်လ1ရက်နေ့ကစလို့ခုနေတိုးကောက်ဖို့ကြေညာလိုက်ပြီးတဲ့နောက်တင်ရလာနေတုန်းကအစုရှယ်ယာဈေးကွက်မှာဈေးတွေထိုးကျခဲ့တဲ့ပတ်သက်လို့တော့တစုံတရာပြောမသွားပါဘူးအမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ဆိုင်ရာညှိနှိုင်းမှုတွေလက်နက်ချေဆွေးနွေးနေပြီးပြီးခဲ့တဲ့တောက်ချက်တွေကနောက်ဆုံးအခြေဆွေးနွေးမှုတွေဆုံးသက်ပြီမဲ့သဘောတူညီချက်တော့မရခဲ့ပါဘူး။တမန်ထရန့်ကတော့အရင်ကခုနှစ်တိုးမကောက်ရသေးတဲ့ဒေါ်လာဘီလီယံ300လောက်တန်ဖိုးရှိတဲ့တရုတ်ကုန်တွေပေါ်နောက်ထပ်ခုနှစ်တိုးမြင့်ကောက်ခံသွားဖို့တတိပေးထားပေမဲ့ဆုံးဖြတ်ချက်တော့မချရသေးဘူးလို့လည်းတင်းနာနေတုန်းကပဲတင်းတော့တွေကိုပြောထားပါတယ်။